အနာသိစကောင်စီပေါ်လက်နက်ကိုင်ခုခံတော်လှန်မှုတွေအများပြားရှိနေတဲ့ချင်းပြည်နယ်အတွင်းနဲ့နယ်စပ်ဒေသတွေမှာအကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်အောင်ခုညီဆောင်ရွက်ပေးဖို့လူခွေရဲ့အဖွဲ့900ကျော်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။ February 1ရက်နေ့ဆက်အနာသိမ့်ပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုနှိမ်နင်းမှုမြမစစ်တပ်ကချင်းပြည်နယ်ထဲမှာလက်နက်နဲ့တိုက်ရင်အားတိုးချဲ့ချထားတာတွေရှိနေတဲ့အကြောင်းဒေသခံသတင်းမီဒီယာတွေမျက်မြင်တွေ့သူတွေနဲ့ကုလသမဂ္ဂအစိုးရခန်းစားတွေမှာပေါ်ပြထားပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ချင်းပြည်နယ်မှာမြမစစ်တပ်ကထိုးစစ်ဆင်နာတွေမလုပ်ခင်ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချမှတ်ပြီးကြားဝင်ဟန်တာဖို့ပြည်တွင်းပြည်ပကလူခွင့်ရေးအဖွဲ့922ဖွဲ့ကိုစားနိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ကမနေ့ကညစွဲနဲ့ချိန်ညာချက်ထုတ်ပြန်ခဲ့တာပါ။ချင်းပြည်နယ်တိုက်ခိုက်မှုတွေတိုးလာနေတဲ့အချိန်ပြည်မြန်မာစစ်ကောင်းဆောင်တွေရဲ့အာဏာတတ်မဲ့မှုကြောင့်ဖြစ်လာခဲ့တဲ့နိုင်ငံတော်ဝန်ကြုံတွေ့လာရတဲ့လူထုတွေရဲ့ဒုက္ခတွေနိုင်ငံရေးလူခွင့်ရေးနဲ့လူသားပေးဒုက္ခဆိုင်ရာအကျပ်တဲတွေနဲ့ပတ်သက်လို့လူကြိုင်းကောင်စီအရေးပေါ်စီဝေးတရားခေါ်ယူဖို့လူခွင့်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ February ကနောက်ပိုင်းကစလို့အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုတွေနဲ့အကြမ်းဖက်မှုတွေစက်တိုက်ပေါ်ပေါက်နေခဲ့တာပါ။